စ်ကောင်စီဆက်လေတွေဟာမုံရွာမြို့အခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်နဲ့အနီးဆုံးစိတ်ကမ်းမြို့ဖြစ်တဲ့မုံရွာမြို့မင်းတောက်စိတ်ကမ်းမှာစိုက်ကပ်ထားတာပါရိတ်ခါတွေတည်ယူနေတယ်လို့ချင်းတွင်းမြစ်ကြောင်းကနေတဆင့်စကိုင်းတိုင်းအထက်ပိုင်းကိုရိတ်ခါတွေပို့ဆောင်နိုင်တယ်လို့ဒေသခံတွေကယူဆနေကြပါတယ်ချင်းတွင်းမြစ်အတိုင်းဆန်တက်ဖို့ရှိနေတဲ့အတွက်လဲစိတ်ကမ်းတစ်ဖက်ကမ်းကရင်းမာပင်မြို့နယ်အပိုင်တဲမှာရှိတဲ့ကျေးရွာတွေကဒေသခံတွေကတော့ဆက်လီတွေနဲ့ဝေးတဲ့နေရာတွေစီတိမ်းရှောင်နေကြပါတယ်စစ်ကောင်စီဆက်လီတွေစိုက်ကပ်ထားတာနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီနေသူတဦးက VOA ကိုအခုလိုပြောပြပါတယ
်ဟုတ်ကဲ့ဒီကအောက်ကမင်းတောင်ပေါ့မင်းတောင်စင်ကမ်းမှာကတ်ထားတယ်ဗျဆက်လီပြီးတော့ရှိမှနေတယ်အေယာဝီမြေကြောင်းနေပြီးချင်းတွင်းမြစ်ထဲစံတက်လာတဲ့ဟာတွေဟုတ်ကဲ့ဗျအဲ့ဒီမှာပဲမင်းတောင်စင်ကမ်းကကျွန်တော်တို့ဟိုနမခတိုင်းဟိုဟာနေပေါ့နော်နောက်နောက်တိုင်းစစ်တနာကျုံနဲ့နမခတိုင်းနယ်နဲ့ပြီးရဲဆိုတော့အဲ့ဒီအနေမှာကျွန်တော်တို့ရိတ်ခါတွေချတဲ့ပစ္စည်းတွေချတယ်တင်တဲ့ပစ္စည်းတွေချတော့လည်းရန်တင်တယ်ပေါ့နော်တင်ပြီးတော့ရှေ့ဆက်တတ်မယ်တဘောရှိခဲ့ကြအနက်ကနော်ရှောင်းနေကျွန်တော်တို့ဂျုံညောင်းပေါ့နော်ဂျုံညောင်းစေတူတံမူအင်းပြားရင်းညင်းကျွန်တော်တို့ကြောက်မော်ပေါ့နော်ကြောက်မော်ပြီးတော့ကျွန်တော်တို့ဒီဘက်ဆိုရင်မိုးဟိုဘာအစားရှိတဲ့ဟိုမြေကန်းတစ်ခုလောလောတဲ့အဲ့မြေနကဖူးဟာတွေတော့ရှောင်းနေရတယ်ကြာလောလောတဲ့ပေါ့နော်ဟိုကျွန်တော်တို့ဒီပေါ့နော်တော့ဇာကင်းနေတို့ကျွန်တော်တို့ဒီကြွရပေါ့နော်သူတို့နဲ့နည်းနည်းဟို၃ရွာလောက်ခြားတဲ့နေရာတွေပေါ့အဲ့လိုမျိုးရွာရွာတွေထဲမှာကျွန်တော်တို့တောသက်တွေပေါ့နော်အဲ့လိုမျိုးနေရာတွေဈေးတင်လေးတွေဈေးတင်နေအောင်လို့အဲ့လိုမျိုးဟာနေနဲ့ရှောင်းရတယ်ဟုတ
်စစ်တပ်ဟာမင်းတောက်စိတ်ကမ်းမှာကုန်ပစ္စည်းတင်ဆက်လေတွေအပြည့်စစ်မြေပြင်သုံးစစ်သင်္ဘောတွေပါစိုက်ကပ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်။ကုန်းလန်းသွာလာမှုတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏမိုင်းဆွဲတိုက်ခိုက်မှုတွေရှိတဲ့အတွက်စစ်တပ်ဟာခုနောက်ပိုင်းစကိုင်းတိုင်းအထက်ပိုင်းကိုလက်နက်နဲ့ရိတ်ခါတွေပို့ဆောင်ဖို့ချင်းတွင်းမြစ်ကြောင်းကိုအသုံးပြုနေရတာလည်းဖြစ်ပါတယ်။ချင်းတွင်းမြစ်ထဲကနေခုလိုဆက်လေတွေနဲ့ဆန်တက်လာရင်မြစ်ဘေးမှာရှိတဲ့ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ကတ်တာနယ်မြေရှင်းလင်းရေးနေအိမ်တွေကိုမီးရှို့တာတွေရှိတဲ့အတွက်မြေကမ်းတလျှောက်ဒေသခံတွေကတော့တိမ်းရှောင်နေကြရပါတယ်။ရင်းမာပင်မြို့နယ်တဲကစစ်ဘေးရှောင်ဒေသခံတဦးကသူတို့စစ်ဘေးရှောင်နေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ဒီကသင်္ဘောတွေခလက်တွေလာပြီဆိုရင်သူတို့ဒီခလက်တွေကိုကာဝဲပေးမှုသူတို့ကဘုံချောင်းစစ်ချောင်းတွေထိုးတယ်။အဲ့လိုနေသားတွေရှိလို့ကြတော့သူတို့ခလက်တွေဆုံးလာပြီဆိုရင်ရွာသားတွေကလည်းနည်းနည်းလေးဒီဒီကဝေးရွှေရည်အများအတိုက်ခံလို့မိုင်းဆွဲလို့ဟိုတနက်နဲ့ပြစ်လို့ပုံစံမျိုးလုပ်ရင်ကြွားတွေကိုတော်တော်မီးရှို့တာတွေရှိတယ်ရှောင်းတော့တာပေါ့သူတို့ကြောက်တာတမျိုးပေါ့
ဆက်လီတွေစံတက်လာရင်ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနိုင်တယ်လို့စစ်ရေးတင်းမာမှုတွေရှိတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်သူတို့လောလောဆယ်ပုံမှုအချင်းတွေရှိသေးကြသူတို့ဘုံကြောင်ထိုးပြီးမှညီကောင်းကဒီစံနဲ့နေတာဒီမှာရှိတယ်စစ်ရေးကလောလောဆယ်တင်းမာမယ်သူတို့ဖလက်ကျားစံနာနဲ့ဒီဘက်ကကုန်းကြောင်းလုံးထိုးလာမယ်အဲ့လိုပုံစံမျိုးကြဒီဘက်မှာစီးရတော့တင်းမာနေလို့
စစ်တပ်ဟာလက်နက်တွေရိတ်ခါတွေတင်ပို့ဖို့အတွက်အေယာဝတီမြစ်နဲ့ချင်းတွင်းမြစ်ကိုအသုံးပြုနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းအေယာဝတီမြစ်ကြောင်းကနေဆက်လီတွေနဲ့ကချင်ပြည်နယ်ဘက်ကိုရိတ်ခါတွေပို့ဆောင်ဖို့ကြိုးစားခဲ့သေးပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကဆက်လီတွေကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒါအပြင်2023ခုနှစ်ဇန်နဝါရီလထဲမှာချင်းတွင်းမြစ်ကြောင်းကနေတဆင့်ကုန်းတင်ဆက်လီတွေအပြင်စီတင်တင်မောတွေနဲ့စကိုင်းတိုင်းထပ်ပိုင်ကိုအင်အားနဲ့ရိတ်ခါဖြစ်တင်တာတွေလှုပ်ဆောင်ခဲ့တာရှိပြီးကာကွယ်ရေးအဖွဲ့တွေဘက်ကဆက်လီနစီကိုမီးရှို့ဖျက်ဆီးခဲ့ပြီးစီတင်တင်မောတစ်စင်းကိုသိမ်းပိုက်ခဲ့ပါသေးတယ်ခင်ဗျာ